မြန်မာနိုင်ငံမှာအခုရပိုင်းအတွင်းဘုံပေါက်ကွဲမှုတွေနဲ့ပြစ်ခတ်တပ်ဖြတ်မှုတွေနေ့စဉ်ဖြစ်ပေါ်နေသလိုဆီယနာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းမြို့နယ်တချို့မှာဆက်ရှိနေသေးဖြစ်ပါတယ်။စက်တင်ဘာ12ရက်ဒီကနေ့ရန်ကုန်မြို့တောင်ကလာပမြို့နယ်အတွင်းကကညာနာယုံအနီးကအမိုက်ကန်အတွင်းမှာဘုံပေါက်ကွဲမှုဖြစ်သွားခဲ့တာကြောင့်အမိုက်ကောက်နေတဲ့ကလေးငယ်တဦးနဲ့အနားမှာရှိနေသူတဦးထိခိုက်ဒဏ်ရာရသွားတယ်လို့မျက်မြင်သက်သေတွေကပြောပေမဲ့ထိခိုက်ဒဏ်ရာရမှုနဲ့ပတ်သက်လို့တိကျအတည်ပြုလို့မရသေးပါဘူး။အခင်းဖြစ်ပွားပြင်းမှာပဲရဲနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေရောက်လာပြီးတော့ရှာဖွေစစ်ဆေးတာတွေပြုလုပ်ခဲ့တယ်လို့ဆိုပါတယ်။အလားတူပဲကမာရွတ်မြို့နယ်ဆင်မလိုက်လူကူတရာအောင်မှာရှိတဲ့ရင်တင်းရဲကင်းအဆောင်မှာဒီကနေ့မနေ့6နာရီလောက်ကဘုံပေါက်ကွဲမှုဖြစ်သွားခဲ့တာမှာထိခိုက်ဒဏ်ရာရသူမရှိဘူးလို့အနားမှာရှိသူတွေကပြောပါတယ်။တကေတာမြို့နယ်မြေတော်သာလမ်းမကြီးပေါ်မှာလည်းဒီကနေ့မနေ့6နာရီလောက်ကပဲဘုံပေါက်ကွဲမှုဖြစ်သွားခဲ့ပေမဲ့ထိခိုက်ဒဏ်ရာရသူမရှိဘူးလို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းခင်ဦးမြို့မှာတော့စက်တင်ဘာ17ရက်နေ့ကဖမ်းဆီးခံရသူတဦးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကလမ်းဘေးမှာရိုက်နှက်ဆစ်ဆီးပြီးတနက်နဲ့ပြစ်ဒဏ်လိုက်ပြီးတဲ့နောက်မှာဒီကနေ့မနေ့မှာတော့အလောင်းကိုခင်ဦးစေးဦးမှာလာယူဖို့မိသားစုကိုအကြောင်းကြားခဲ့တယ်လို့မိသားစုနဲ့နေဆက်သူတွေကပြောပါတယ်ရန်ကုန်တိုင်းခရမ်းမြို့နယ်အတွင်းစစ်ကောင်စီတရင်ပိအဖြစ်တန်တရားရှိခံရသူဂျုံထူးကြေးရွာအုပ်ချုပ်ရေးမှူးဟာဒီကနေ့မနေ့ဆယ်နှစ်လောက်မှပဲတနက်နဲ့ပြစ်ဒဏ်ခံရတယ်လို့ဒေသခံတွေကပြောပါတယ်မန္တလေးမှာတော့တန်ခါတမကဆရာတော်တွေဦးဆောင်ပြီး NUG အမျိုးသားညီညွတ်ရေးအစိုးရကိုကုလသမဂ္ဂမှာတရားဝင်အသိမှတ်ပြုရေးလက်မှတ်ပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ
်
မန္တလေးမှာပဲဒီကနေ့ဆီယနာသိမ်းမှုစန့်ကျင်ရေးဘာသာပေါင်းသူဆန္ဒပြပွဲရန်ကုန်မြန်ကုန်မြို့နယ်က NUG ထောက်ခံပွဲတို့အပြင်စကိုင်းတိုင်းအတွင်းကဒဇယ်ရင်းမပင်ဆလင်းကြီးရှုဘိုမြို့တို့နဲ့တင်းသာရီတိုင်းလောင်းလုံမြို့မကွေးတိုင်းမြန်မြို့တို့မှလည်းအထွေထွေဒေသတွေမှာလည်းဆီယနာရှင်စန့်ကျင်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်ဒီချိန်ထဲမှာပဲစကိုင်းတိုင်းအတွင်းကမြို့နယ်တချို့နဲ့နှမ်းမောင်းမြို့နယ်အတွင်းမှာရှိတဲ့တပ်ပိုင်မိုင်းတဲတာဝါတိုင်းတစ်ခုကိုမီးရှို့ဖျက်ဆီးခဲ့ကြောင်းလူမှုကွန်ရက်ဗီဒီယိုမှတ်တမ်းတွေမှာထွက်ပေါ်နေပါတယ်စက်တင်ဘာ12ရက်နေ့မှာပဲကဘာလုံးဆိုင်ရာနေဦးတော်လိုင်းရေးရဲ့ဥဆောင်မှုနဲ့အမေရိကန်နိုင်ငံတဝမ်းလုံးမှာရှိနေကြတဲ့မြန်မာလူမျိုးတွေနယူးယောက်ကကုလသမဂ္ဂရုံးရှိမှာစုဝေးပြီးတော့ Safe Myanmar United Nations Credential Campaign အနေနဲ့ဆန္ဒပြကြမှာဖြစ်ပါတယ်ခင်ဗျာ